အာဂနစ်စမတုံနေရတဲ့လူသားဆန္ဒမှုအကြံတွေကိုပြင်းရှင်းဖို့အကူအညီပေးရေးကိစ္စတွေကိုကမ္ဘာစီးပွားရေးဆိုင်ရာပူးပေါင်းဆောင်မှုအဖွဲ့ G20 ခေါင်းဆောင်တွေအွန်လိုင်းကနေဆွေးနွေးကြဖို့ရှိပါတယ်။အာဖဂန်မှာတာလီဘန်တွေဩဂုတ်လအတွင်းအာဏာရယူပြီးတဲ့နောက်လူမျိုးရေးအရစိုးရိမ်နေရတဲ့အခြေအနေတွေကိုလည်းထပ်သွင်းဆွေးနွေးမှာပါ။ G20 အစည်းအဝေးကိုအီတလီဝန်ကြီးချုပ်မာရီယိုဒရာဂီကကမ္ဘာကထောက်လို့ကျင်းပတာဖြစ်ပြီးကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့တခြားဥရောပနိုင်ငံတွေကခေါင်းဆောင်တွေပါဝင်တယ်လို့မျှော်လင့်ရပါတယ်။အာဖဂန်နစ္စတန်ရဲ့လူသားဆန္ဒထောက်ထားမှုနဲ့လူမှုစီးပွားအခြေအနေဟာဂစိမလျားနဲ့တိုးပြတ်တော့မယ့်အခြေအနေရောက်နေပြီဆိုပြီးအခုကြီးပေးဖို့ဥရောပသမဂ္ဂမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲလ်ကမနေ့က EU နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာကတိပေးပြောဆိုပါတယ်လူသားဆန္ဒမှုအကျက်တဲ့ BNL ဆိုကြီးကိုဟန်တားဖို့အာဖဂန်ပြည်သူတွေလက်ထက်အကူအညီတွေတည်းရအောင်အကူအညီပံ့ပိုးတော့မယ်အကြောင်းနဲ့ဒါဟာဒါလီဘန်အုပ်စုရေးကိုအသီးမပြူတာမဟုတ်တဲ့အကြောင်း EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲလ်ကပြောပါတယ်ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းအာဖဂန်ရဲ့အခြေအနေဟာကူညီနိုင်ရင်ကူညီမကူညီနိုင်ရင်လုံးဝပျက်စီးတော့မယ့်အခြေအနေကိုရင်ဆိုင်ရတော့မယ်ဆိုပြီးတင်းလာနေကသတိပေးပါတယ်